မြန်မာနိုင်ငံခီးသွားလုပ်ငန်းကအခုနှစ် January လမှာမနေ့ကထက်တိုးတက်ခဲ့တဲ့ဆိုပြီးတော့ဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနစီးရင်မှာဖော်ပြထားပါတယ်။ဒီဆောင်ကတော့ February မှာသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။ခီးသွားအဲ့တဲ့ဝင်ရောက်တဲ့နှုန်းဟာ2018ဇန်နဝါရီလနဲ့ရှိရင်အခုနှစ်မှာ19ရာခိုင်နှုန်းပိုတိုးတက်လာတယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့တကယ်တမ်းဝင်ငွေရရှိရဲ့အပိုင်းမှာတော့ကျဆင်းနိုင်ကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပြင်ခီးသွားမြင့်နေရေးကတောင်းရှိသူဒေါကီသွဲစိုးကပြောပါရယ
်မဖြစ်မနေ activities အစိုးရကိုပြရမှာဖြစ်တဲ့အတွက်ဝင်ကြီးကတော့ arrival တက်တယ်ဆိုတာကို mention လုပ်ပြီးတော့ပြောပါလိမ့်မယ်သူတို့ရဲ့အရှိကိုမျှော်ဆိုတဲ့ဟာကတရုတ်တိုးတွေဝင်လာတဲ့ဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးရှိတယ်လဲ community အတွက်ဘယ်လောက်အကျိုးရှိတယ်လဲနိုင်ငံတော်က test ကိုမှန်မှန်ကန်ကန်ရမလား Chinese stories ဒီအုံနဲ့ကျင်းနဲ့ဝင်လာတယ် visa arrival ဒေါ်လာ50ပေးလို့ရှိရင် visa ရတယ်အဲ့ဒီမှာဘယ်နှယောက်ဝင်လာပြီးတော့ဘယ်နှယောက်ပြန်ထွက်သွားတယ်ဆိုတဲ့ data ရှိသလားဝင်ကြီးဌာနကကြည်ကြဲကြဲ knowledge တွေရှိဖို့လိုတယ်။ဒါဝင်လာရင်ပြီးရော arrival တက်ပြီဆိုတော့ပြောလို့ရတယ်။ဒါမှဒီနေရာငါမြဲမယ်ဆိုတော့စိတ်ရှိလို့ကတော့ဒါအမားတို့ရဲ့ industry ကိုဖျက်ဆီးနေလို့ပဲအမားတို့ယူပါတယ်။အမားတို့ quality ရှိဖို့လိုတယ်။အမားတို့ရဲ့ဒီ destination ကိုအမားတို့တန်ဖိုးထားဖို့လိုတယ်လေ
။ထိုင်ခီးသွား agent တွေကလည်းပြည်တွင်းမှာကားခါရမ်းတာ၊ hotel ခါရမ်းတာကိုတရားမဝင်လုပ်ဆောင်နေပြီးကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားအလန်းညွန်ခေါင်းဆောင်ကိုယ်တိုင်လိုက်ပါလာရဲ့အတွက်ဒါဟာပြည်တွင်းခီးသွားလုပ်ငန်းအတွက်ဆုံးရှုံးမှုဖြစ်နေတယ်လို့ဆိုပါရယ်။ပြည်တွင်းမှာရှိတဲ့ hotel တွေကို internet ပေါ်ကနေကြိုတင်ခါရမ်းထားတဲ့အတွက်လည်းနိုင်ငံအတွက်အခွန်မရရှိရတဲ့အကြောင်းခီးသွားလုပ်ငန်းကိုနှစ်နှစ်ဆက်ကျော်လုပ်ကိုင်ခဲ့တဲ့ဒေါကီသွဲစိုးကပြောပါရယ်။တရုတ်ခီးသွွားများလာရတဲ့အကြောင်းရင်းကတော့ခီးသွွားနာမည်ကန်လုပ်ငန်းတွေရဲ့စေငင်းခီးစဉ်တွေကြောင့်ဖြစ်ပြီးကြောက်စိမ့်နဲ့အခြားစီးပွားရေးလုပ်ငန်းအရောင်းဝယ်အတွက်အဓိကဝင်ရောက်လာကြတာဖြစ်ကြောင်းအဲလန်းညွန်ဒေါ်နီလာကျော်ကပြောပါရယ
်ဒီကီလိုပတ်သက်တိုးနဲ့ရောင်းတဲ့အခါမှာအလကားကြီးကြီးရလို့လာတာကုမ္ပဏီကဘယ်ရနေပြီးတော့ပတ်သက်ပြန်ချလဲဆိုတော့ဒီမြန်မာပြည်ကသရိုးနဲ့ထိတ်ထားလဲဆိုင်လဲနော်သူတရုတ်ကလာဖွင့်တဲ့ကြောက်ဆန်လေးရှိရယ်အေးရာပါသေးဆိုတော့ကောင်းအောင်လို့ဟိုရရောင်းနေဆိုင်ရှိတယ်။အဲအဲ့လိုအတိအကျသူက training တွေဝယ်ထားတယ်။အဲ့ရဒီရတဲ့ပတ်သက်တော့ပြန်ချတာ။သူတို့အမြတ်ပေါ့နော်။အဲ့တော့ဒီနေရာကြီးကစိုက်လည်းမသုံးဘူး။ပြီးရခါမှာအဲ့လိုလာတဲ့ company 10ခုမှာပို့ဖို့ခွဲရပိုင်ရှင်တွေကတော့တရုတ်တွေလည်းတရုတ်ပြည်ကလူတွေစောစောဆိုင်ရသူတို့ဟာပဲ။ဒီဝါကစောစောဆိုင်ရသူတို့ကသတိပတ်ချင်မှလည်းကြားသားမရှိဘူးလေ။
လုပ်ငန်းလိုင်စင်မရှိရဲ့တချို့တရုတ်လူမျိုးတွေကလိုင်စင်ရပြည်တွင်းခီးသွွားလုပ်ငန်းတွေစီကနေခီးသွွားလုပ်ငန်းလိုင်စင်ငှားရမ်းကအနေနဲ့တရုတ်ဧည့်သည်တယောက်ကိုရွှန်းငွေ20နှုန်းအကျိုးမြတ်ပေးပြီးခီးသည်ခေါ်သွင်းလာကြကြောင်းအလန်းညွန်တွေကပြောပါရယ်ခီးသွွားဧည့်သည်တွေကသူ့အစီအစဉ်နဲ့လာနေကြပေမဲ့လည်းဟိုတယ်လုပ်ငန်းအပြင်တခြားအသုံးစရိတ်တွေကနေဝင်ငွေရရှိနေတဲ့အကြောင်းဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်ဝင်းကပြောပါရယ
်သူတို့ကတော့လာတယ်ဆိုရင်တော့ဟိုတယ်တော့တဲကြတယ်နိဟိုတယ်ကြီးဆိုတော့ဒါ private sector ပဲနိဒီနိုင်ငံသားပြောင်းလာလို့ရှိရင် multiplier effect ပေါ့နော်လူတွေကမြေရဝင်ငွေရှိကြတာပဲလေသူတို့သုံးသွားတဲ့ပုံမှန်မူတည်ပြီးတော့လေဟိုအဲ့တဲ့နေတူလာရတဲ့မြေဝင်ငွေလည်းများလာမှာပါ
မြန်မာနိုင်ငံကတိုင်းရင်းသားဒေသတချို့မှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေပြီးလူမျိုးတုံးတက်ပြတာကြီးအထိရှိခဲ့တဲ့ဆိုရဆွဆွဲထားချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာအနောက်နိုင်ငံခီးသွွားတွေအထူးသဖြင့် UK ၊ကနေဒါ၊စကင်ဒီနေးဗီးယားနိုင်ငံကခီးသွွားလာရောက်လို့နေသွားတာဖြစ်ပါတယ်2018ဒီဇင်ဘာလအထိတနှစ်တာပတ်လုံးပြည်တွင်းကိုဝင်ရောက်ခဲ့တဲ့နိုင်ငံခြားသားအရေအတွက်ဟာ 1.4 မီလီယံရှိပြီးဒါဟာတနှစ်ကို 2.6 ရာခိုင်နှုန်းတိုးလာတဲ့နှုန်းဖြစ်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်